This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်နဲ့ကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီနေ့ဖေဖော်ဝါရီလ3ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းနေဖြင့်ဗမော်မြို့တွင်တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ဖွဲ့ဝင်20ကျော်လက်နက်ချတဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဗမော်မြို့ကိုသိမ်းပိုက်နိုင်ရေး KIA ပူးပေါင်းတပ်ဖွဲ့တွေစစ်ကြောင်းထိုးနေရာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ဖွဲ့ဝင်20ကျော်လက်နက်ချခဲ့တယ်လို့စီးရီးသတင်းရင်းမြစ်တွေထံကသိရပါတယ်ဖေဖော်ဝါရီ1ရက်နေ့ကဗမော်မြို့နန်ဖားရက်ကွက်မှာစစ်ကောင်စီတပ်သား20ကျော်လက်နက်ချအလင်းဝင်လာခဲ့တယ်လို့ကချင်စီးရီးသတင်းရင်းမြစ်ကလူမှုကွန်ရက်မှာရေးသားထားပါတယ်ထို့အပြင်အမှတ်21စစ်စင်ရေးကိုကဲမှုဌာနချုပ်ကိုဇန်နဝါရီလ1ရက်နေ့မနက်9နာရီခွဲခန့်မှာအပီးသက်ထိုးစစ်စတင်နေတယ်လို့လည်းအသိပေးထားပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့ကစကခ21ကိုပိတ်ဆို့ထားတာကြောင့်စစ်ကောင်စီတပ်ဘက်ကလေကြောင်းဘုံကျဲမှုတွေကိုသာအဓိကထားအသုံးပြုခုခံနေရတယ်လို့ဆိုပါတယ် KIA ကဗမော်မြို့နဲ့မန်စီမြို့သိမ်းစစ်စင်ရေးကိုဒီဇင်ဘာ4ရက်နေ့ကစတင်ခဲ့ရာတလကျော်ကြာဇန်နဝါရီလ10ရက်နေ့မှာမန်စီမြို့ကလက်ကျန်စစ်ကောင်စီတပ်ရင်းဌာနချုပ်3ခုလုံးကိုအပီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့သိရပါတယ်ထို့နောက်ဗမော်မြို့ကိုဇန်နဝါရီ24ရက်နေ့မှာထိုးစစ်အရှိန်မြှင့်ခဲ့ရာစကခ21အနီးကတန်ကြပ်ကာတပ်ရင်းလေရင်ကွင်းနဲ့စဖရရုံတို့ကိုသိမ်းပိုက်ထားနိုင်တယ်လို့ဖေဖော်ဝါရီလ2ရက်နေ့မှာထိုးစစ်အရှိန်ထပ်မြင့်ခဲ့ပြီးလက်ကျန်တပ်စခန်းများကိုတိုက်ခိုက်နေတာဖြစ်ပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်တရချောင်းမြို့နယ်ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တိုက်ခိုက်ခံရပြီး9ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒဝဲခရိုင်တရချောင်းမြို့နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီး9ဦးသေဆုံးခဲ့တယ်လို့ဒဝဲခရိုင်တပ်ပေါင်းစုကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ14ရက်နေ့မှာဒဝဲခရိုင်တပ်ပေါင်းစုနဲ့ဒဝဲခရိုင်ဒရုန်းတပ်ဖွဲ့တို့ပူးပေါင်းပြီး3ချိန်ထက်မနည်းကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်သား9ဦးသေဆုံးခဲ့တယ်လို့သိရပြီးထိခိုက်ဒဏ်ရာရရှိမှုစည်ရင်ကိုတော့အတိပြုနိုင်ခြင်းမရှိသေးဘူးလို့သိရပါတယ်ခင်ဗျာဆလဘီကလေးမျိုးနယ်တင်သားရွာနှင့်ဒူးနွယ်ရွာကိုအကြမ်းဖက်စစ်တပ်ကလေရင်ဖြင့်ထပ်မံဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ဖေဖော်ဝါရီလ2ရက်နေ့နနက်7:15မိနစ်ခန့်တွင်အကြမ်းဖက်စစ်တပ်ကတင်သားရွာကိုလေရင်ဖြင့်ထပ်မံဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒေသသတင်းရင်းမြစ်များမှသိရပါတယ်တင်သားရွာရှိရတနာမန်အောင်ဖုန်ကြီးကျောင်းနှင့်ဥပိုပိုနေအိမ်ပေါ်ဘုံသီးကျရောက်ခဲ့ပြီးပြည်သူတဦးသေဆုံးကတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်အလားတူနနက်7:18မိနစ်အချိန်တွင်လည်းဒူးနွယ်ရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းဖြင့်ထပ်မံဘုံကျဲတက်ခတ်ခဲ့ပြီးထိခိုက်ပျက်စီးမှုအခြေအနေကိုအတည်ပြုနိုင်ခြင်းမရှိသေးဘူးလို့သိရပါတယ်ခင်ဗျာဆလဘီ KNU နယ်မြေအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်များကြောင့်ကလေး3ဦးအပါအဝင်5ဦးဒဏ်ရာရ1ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားစီယုံကိုသူလီထိန်းချုပ်နယ်မြေအတွင်းစစ်ကောင်စီတပ်ကလက်နက်ကြီးနဲ့လေကြောင်းကနေဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်3ဦးအပါအဝင်5ဦးထိခိုက်ဒဏ်ရာရပြီး1ဦးသေဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒူပလာခရိုင်ကျုံတိုးမြို့နယ်လောင်းကိုင်းအုပ်စုဖားကြကျေးရွာကိုဖေဖော်ဝါရီလ1ရက်နေ့မွန်းလွဲ2နာရီဝန်းကျင်မှာစစ်ကောင်စီရဲ့စကခ နှစ်လက်အောက်ခံတပ်ကလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာအသက်12နှစ်အရွယ်ကျောင်းသားတဦးဒဏ်ရာရခဲ့ပြီးအသက်20အရွယ်အမျိုးသမီးတဦးနှလုံးဖောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။စောတိမြို့နယ်မှာလည်းဇန်နဝါရီ31ရက်နေ့ကတိုက်လေရင်3စီးဖြင့်ဘုံးနှစ်ကြိမ်ကျဲချခဲ့တယ်လို့အော်လီဂန်ဆက်တနက်များဖြင့်ပစ်ခတ်ခဲ့ရာအသက်16နှစ်နဲ့2နှစ်အရွယ်ကလေးငယ်2ဦးနဲ့အသက်83နှစ်အရွယ်အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထို့အပြင်ပိန်းစလုတ်အခြေဆိုင်စစ်ကောင်စီရဲ့ခလာယာ264တပ်ကနေနေ့လယ်12နာရီခွဲခန့်မှာလက်နက်ကြီးတလုံးပစ်ခတ်ခဲ့ရာအော်ပလာကျေးရွာအတွင်ကြားရောက်ပောက်ကွဲခဲ့ပြီးအသက်38နှစ်အရွယ်အမျိုးသမီးတဦးဒဏ်ရာရခဲ့တယ်လို့သိရပါဗျ။မူးမြို့နယ်ကြောက်ဦးနဲ့ကြောက်လဲဘိန်တော်တဲကိုဇန်နဝါရီ31ရက်နေ့မှာစစ်ကောင်စီကပေါင်300ဘုံးနှလုံးကျဲချခဲ့ပါသေးတယ်ခင်ဗျာ။ဆလဘီအာနာသိန်း၄နှစ်တာကာလအတွင်းကရင်နီပြည်နယ်မှာစစ်ဆောင်ပြည်သူ156ဦးသေဆုံးခဲ့ကာအရက်သား942ဦးထိတပ်ဖြတ်ခံခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။စစ်တပ်ကအာနာသိန်းယူခဲ့တဲ့2021ဖေဖော်ဝါရီလ1ရက်နေ့မှ2025ဇန်နဝါရီ31ရက်နေ့အထိကရင်နီပြည်မှာစစ်ဘေးရှောင်ပြည်သူ156ဦးသေဆုံးခဲ့ပြီးစစ်ဘေးရှောင်ပြည်သူ942ဦးထိတပ်ဖြတ်ခံခဲ့ရတယ်လို့ PKPF Information Center ကထုတ်ပြန်ထားပါတယ်။တိုက်ပွဲ1282ကြိမ်ဖြစ်ပွားခဲ့ပြီးKNDF KA နဲ့ PDF တပ်ဖွဲ့တွေဘက်ကရဲဘော်686ဦးကြာဆုံးခဲ့ရတယ်လို့ဆိုပါတယ်။ထို့အပြင်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှု1988ကြိမ်ပြုလုပ်ခဲ့ကာဘာသာရေးအဆောက်အုံ54လုံး၊နေအိမ်2869လုံး၊စာတင်ကျောင်း26လုံးနဲ့ဆေးရုံစည်းကမ်း16လုံးပျက်စီးခဲ့ရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကတိုက်လေရင်3စီးနဲ့စစ်သုံးကား68စီးပျက်စီးခဲ့ကာတပ်ဖွဲ့ဝင်ပေါင်း3665ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်အရသာပြည်သူ149ဦးဟာလဲစစ်ကောင်စီရဲ့မတရားဖမ်းဆီးခြင်းကိုခံထားရတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG မှာဆက်လက်အံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မြန်မာနိုင်ငံရှိရေဝတ်ဒေတာများချိန်ချောက်မှုများကိုပြင်းထန်စွာရင်ဆိုင်နေရတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံရှိရေဝတ်ဒေတာများဟာ1စိုက်ပျိုးမြေနဲ့ငါးပစုံမွေးမြူရေးကန်များချဲ့ထွင်ခြင်း2တစ်တောပြုံးတိမှုနဲ့ဒီရေတောများဆုံရှုံခြင်း3စက်မှုလက်မှုလုပ်ငန်းနဲ့ညဉ့်ညံ့မှုအမျိုးမျိုး4ရာသီဥတုပြောင်းလဲမှု၅စနစ်ကျနှမှုအာနေတော်အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းများစောင့်ရွက်ခြင်းစတဲ့အဓိကချိန်ချောင်းမှုများကိုပြင်းထန်စွာရင်ဆိုင်နေရကြောင်းဖေဖော်ဝါရီလ၂ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေဝတ်ဒေတာများနေ့မှာအမျိုးသားညီညွတ်ရေးအစိုးရပြန်စားတနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနမှအသိပေးထားပါသည်။2021ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့မှာပြည်သူအာဏာကိုတရားမဝင်အကြမ်းဖက်အာဏာသိမ်းခံရမှုကြောင့်တနိုင်ငံလုံးမတည်မငြိမ်ဖြစ်ခဲ့ရပြီးတော့ရေဝတ်ဒေတာများထိန်းသိမ်းရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းများကိုထိရောက်စွာစောင့်ရွက်နိုင်ရန်အကန့်အသတ်နဲ့စိန်ခေါ်မှုများစွာရှိနေတော်လဲအနာဂတ်မျိုးဆက်လူသားများအထွတ်စုပေါင်းအားဖြင့်မဖြစ်မနေစ조사ကာကွယ်ထိန်းသိမ်းရမှာဖြစ်တယ်လို့ဆိုထားပါတယ်။ရေဝတ်ဒေသများဟာလူသားတို့ရဲ့ကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ရေရှည်တည်တံ့မှုအထွတ်အဓိကကျတဲ့ဝန်ဆောင်မှုများဖြစ်တဲ့ဇီဝမျိုးစုံမျိုးကွဲကြွယ်ဝမှုရေအရင်းမြစ်ထိန်းညှိခြင်းနဲ့ရာသီဥတုဒဏ်ခံနိုင်ရရှိခြင်းကာဗွန်စုပ်ယူမှုအသက်မွေးဝမ်းကြောင်းမှုနဲ့စားနပ်ရိက္ခာဖူလုံရေးယဉ်ကျေးမှုနဲ့အပန်းဖြေမှုတန်ဖိုးစတဲ့အကျိုးကျေးဇူးများစွာကိုပေးဆောင်လျက်ရှိပါတယ်ခင်ဗျာ။ဆလဘီညောင်လေးပင်ခရိုင်မှာကရင်ကျမ်းမာရေးနဲ့ကုညီကေစီဌာန KTHW မှ UCB အပတ်စဉ်24အခြေခံပြည်သူ့ကျမ်းမာရေးလှုပ်သားတင်နန်းစင်ပွဲကျင်းပပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ် KNU ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေခလွယ်လီထူခရိုင်မူးမြို့နယ်စောတိမြို့နယ်လေတူမြို့နယ်တို့မှရှိတဲ့ခရိုင်အဆင့်နဲ့မြို့နယ်အဆင့်ကရင်ကျမ်းမာရေးနဲ့ကုညီကေစီဌာန KTHW တို့မှပူးပေါင်းပြီးရက်ရွာတွင်ကျမ်းမာရေးစောင့်ရှောက်မှုပုံမှုအားကောင်းလာစေရန်ရည်ရွယ်ချက်ဖြင့်6လတာအခြေခံပြည်သူ့ကျမ်းမာရေးလှုပ်သားတင်တဲ့ Community Health Worker Trainee ရဲ့အပတ်စဉ်24ကိုအောင်မြင်စွာကျင်းပပြုလုပ်နိုင်ခဲ့ကြောင်း KNU ဗဟုမသတင်းထုတ်ပြန်ထားပါတယ်။တင်တန်းကိုခလယ်လူထူခရိုင်အုတ်ချုပ်ရေးပိုင်းမှမူးမြို့နယ်စောတိမြို့နယ်လေတူမြို့နယ်နဲ့ခရိုင်မှကိုစားပြုတင်တန်းသားများအပါအဝင်ကာကွယ်ရေးပိုင်းမှကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA မှတပ်ရင်း9တပ်ရင်း8တပ်ရင်း9နဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ရင်း3တို့မှကိုစားပြုတင်တန်းသား130ဦးပါဝင်တက်ရောက်ခဲ့တယ်လို့သိရပါတယ်။တင်တန်းကို လက်ရှိလုံခြုံရေးအခြေအနေများအရနေရာနှစ်နေရာခွဲကကျင်းပပြုလုပ်ခဲ့ရက2025ခုနှစ်ဇန်နဝါရီလ27ရက်နေ့နဲ့30ရက်နေ့တို့မှာတင်နန်းစင်ပွဲများအသီးသီးပြုလုပ်ခဲ့ကြပြီးတော့တင်နန်းစင်ပွဲအခမ်းအနားကိုခရိုင်မြို့နယ်နဲ့တပ်ပိုင်းဆိုင်ရာတို့မှတက်ရောက်အမှားစကားနဲ့အားပေးစကားများပြောကြားခြင်းအပြင်တင်နန်းအတွင်ထူးချွန်သူများကိုဂုဏ်ပြုစုချီးမြှင့်ခြင်းတို့ကိုပြုလုပ်ခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမြန်မာနိုင်ငံကြားဖြန့်တစ်ခုမှအသက်32နှစ်အရွယ်ဟောင်ကောင်အမျိုးသမီးတဦးကိုထိုင်းဘေးရင်တပ်မတော်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့တို့ကယ်တင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ2ရက်နေ့မှာထိုင်းနိုင်ငံထခရိုင်နေဆက်အနီးမြန်မာဘက်ချမ်းမှာလုက္ကင်နေတဲ့ကြားဖြန့်တစ်ခုမှဟောင်ကောင်အမျိုးသမီးတဦးကိုထိုင်းအာဏာပိုင်များကကယ်တင်ခဲ့ကြောင်း The Nation သတင်းဌာနမှဖော်ပြထားပါရယ်။မူရီစီဝါထင်းချုံရေးအဖွဲ့ ONCB မှအစိုးပိုင်း3ပေးချက်အရာဟောင်ကောင်နိုင်ငံသား12ဦးဟာမြန်မာနိုင်ငံမှာရှိတဲ့ကြားဖြန့်များသို့မဟုတ် online လောင်းကစား website များအတွက်အတင်းအဓမ္မအလုတ်ခိုင်းစီခြင်းခံခဲ့ရတယ်လို့သိရပါတယ်။ထိုင်းစစ်တပ်ကရန်ကုန်မှာရှိတဲ့ထိုင်းတန်ယုံမှရဲတပ်မှုရဲ့အကူအညီဖြင့် DKBA အကူအညီကိုရယူကာဟောင်ကောင်နိုင်ငံသူအားထိုင်းဘက်ကိုပြန်လည်ခေါ်ဆောင်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမန္တလေးမြို့မြို့နယ်9မြို့နယ်အတွင်းစစ်မှုထမ်းဥပဒေကြောင့်လူငယ်239ဦးမတရားဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်မှုထမ်းဥပဒေကြောင့်မန္တလေးမြို့9မြို့နယ်အတွင်း2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှ31ရက်နေ့အထိတလားတာအတွင်းမတရားအဖမ်းဆီးခံရသူလူငယ်လူထုစီရင်အားမြေပြင်သတင်းမီဒီယာများအပေါ်မှာအခြေခံပြီးစီရင်ပြုစုခဲ့ပြီးတော့မြေပြင်မှာမတရားဖမ်းဆီးခံရမှုများမှာပုံမှုများပြားနိုင်ကြောင်းမန္တလေးသပိတ်အင်အားစုမှတရင်ထုတ်ပြန်ထားပါရယ်။မတရားအဖမ်းဆီးခံရသူလူငယ်များမှာအောင်မြေသာဇံမြို့နယ်မှာ32ဦး၊ချမ်းအေးသာဇံမြို့နယ်မှာ28ဦး၊မဟာအောင်မြေမြို့နယ်မှာ46ဦး၊ချမ်းမြသာစီမြို့နယ်မှာ30၊ပြည်ကြီးတခုမြို့နယ်မှာ35ဦး၊ပသိမ်ကြီးမြို့နယ်မှာ34ဦးနဲ့အမရပူရမြို့နယ်မှာ33ဦးစုစုပေါင်း239ဦးထပ်မင်းမတရားဖမ်းဆီးခံရတယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့ဖမ်းဆီးရမှာလဲနေညအချိန်မရွေးနေအိမ်များတဲ့သူအဲစင်းအကြောင်းပြကဝင်ရောက်ဖမ်းဆီးခြင်းလမ်းမများပေါ်မှာလုံခြုံရေးအကြောင်းပြစစ်ဆေးကဖုံးများပါမကြံစစ်ဆေးဖမ်းဆီးခြင်းအလုတ်သွားအလုတ်ပြန်အခြေခံလူဒန်းစားလူငယ်လူထုအားပြစ်မှတ်ထားဖမ်းဆီးခြင်းများကိုဇက်တိုက်ကျူးလွန်လျက်ရှိပါတယ်။ဒါကြောင့်မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့လူငယ်လူထုအနေဖြင့်တဲ့အချိန်မတော်နေအိမ်ပြင်ပကိုသွာလာခြင်းမလို့အဖဲခရီးသွာလာခြင်းပျော်ပွဲရွှင်ပွဲများသို့သွာလာခြင်းများကိုတတ်နိုင်သမျှရှောင်ကျဉ်သင့်ပါတယ်။နှစ်အကြမ်းဖက်စစ်တပ်ရဲ့မတရားဖမ်းဆီးစစ်မှုထမ်းခြင်းမခံရစေရန်မိမိပတ်ဝန်းကျင်မှာရှိတဲ့စစ်ကောင်စီရန်တရားလှုပ်ရှားမှုများကိုမျက်ခြေမပြတ်လိလအကဲခတ်ထားပြီးတော့အန်ဒီရဲ့တစုံတရာကြောက်ရောက်လာနိုင်တဲ့အခြေအနေရှိပါကကြိုတင်ရှောင်ရှားတားကြရန်လိုအပ်ပါတယ်။၃မိသားစုနဲ့ချင်းချောက်အကြက်ကိုင်ခံရခြင်းကဲ့သို့မလွဲမရှောင်သာအခြေအနေများနဲ့ကြုံတွေ့ရပြီးတော့တက်သားသည့်စုဆောင်ခံရမည်ဆိုပါကလိုအပ်သောပြင်ဆင်မှုများကိုပြင်ဆင်ထားကြပါရန်နဲ့မိမိနေထိုင်ရာပတ်ဝန်းကျင်လက်လန်းမီယာတို့မှမတရားဖမ်းဆီးခံရမှုများရှိပါကတော်လန်၏အဖွဲ့အစည်းများကိုတည်ရင်ပေးပို့ပါရန်လဲလိုအပ်ပါတယ်။၄နေအိမ်ပြင်ပကိုသွားလာတဲ့အခါမှာမိမိတို့သွားရမယ့်လမ်းများပေါ်မှာစစ်ဆေးမှုများရှိနိုင်တဲ့အခြေအနေရှိပါကလည်း VPN အပါအဝင်ဖြတ်တင်ဖြတ်တိုက်တာများကိုကြိုတင်ဖြတ်ထားကြရန်နဲ့ညအချိန်မတော်အဲစဉ်ဝင်ရောက်စစ်ဆေးပါကလည်း VPN အပါအဝင်ဖြတ်တင်ဖြတ်တိုက်တာများကိုဖြတ်ထားကြပါရန်မန္တလေးသပိတ်အင်အားစုမှလူငယ်လူထုတရက်လုံးကိုအလေးနက်ထားတိုက်တွန်းထားပါရခင်ဗျာ။ဆလဘီအာနာသိန်းနဲ့၄နှစ်အတွင်းစစ်ကောင်စီကြောင့်ချင်းလူမျိုးတထောင်နေပါသိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနိုင်ငံတော်အာနာကိုလူယူခဲ့ပြီးတဲ့နောက်ပြစ်ခတ်တိုက်ခိုက်မှုများအတွင်းချင်းလူမျိုး965ဦးသိဆုံးခဲ့ကြောင်းချင်းရဲရအဖွဲ့ချုပ် ICA ကဖေဖော်ဝါရီလ၁ရက်နေ့မှာအထုတ်ပြန်ထားပါရယ်။အာနာသိန်းမှုကိုဆန့်ကျင်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြသူများကိုအကြမ်းဖက်နှိမ်နင်းမှုများပြုလုပ်ခဲ့တဲ့ဖြစ်ချင်းလူငယ်များဟာနေရအသီးသီးမှာတော်လန်ရေးတပ်ဖွဲ့များဖွဲ့စည်းပြီးတော့စစ်ကောင်စီတပ်ကိုတိုက်ခိုက်ခဲ့ရာအရက်သား491ဦးနဲ့ခုခံတော်လန်ရေးတပ်ဖွဲ့ဝင်494ဦးသေဆုံးခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။အဆိုပါသေဆုံးမှုများမှာလေကြောင်းတိုက်ခိုက်မှု240ကြိမ်မှာဘုံ1060လုံးကျေးချခဲ့ရာလူ249ဦးသေဆုံးပြီးတော့424ဦးကျော်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီတပ်များဟာထိုးစစ်ဆင်ရလမ်းကြောင်းတစ်လျှောက်မီးမြုပ်မိုင်းများထောင်ကတက်ပြန်လဲဆုတ်ခွာခြင်းမှာပြန်လဲဖြုတ်ယူခြင်းမရှိတဲ့အတွက်ကြောင့်တောင်ယာသွားတဲ့လမ်းကြောင်းရှိမီးမြုပ်မိုင်းများနေမိတာကြောင့်89ဦးသေဆုံးပြီးတော့105ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်လူသေဆုံးမှုအပြင်နေအိမ်1280ကျော်အစိုးရအဆောင်38လုံးကျော်နဲ့ဘာသာရေးအဆောင်39လုံးပျက်စီးခဲ့ရပါတယ်။စစ်ကောင်စီတပ်ဟာတော်လန်ရေးအဖွဲ့များကိုထောက်ပံ့နိုင်သည်ဟုတန်တရားရှိတဲ့ကြေးရွာသူမဟုတ်မြို့များရှိအိမ်များကိုမီးရှို့ဖျက်ဆီးခြင်းလက်နက်ကြီးများဖြင့်ပစ်ခတ်ခြင်းများပြုလုပ်ခဲ့တဲ့အတွက်ကြောင့်လူနေအိမ်3459လုံးကျော်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ဘေးတံမှကင်းလွတ်ရန်ဒေသခံများမှနှိစက်ရကြေးရွာများအခြားမြို့များနဲ့အိမ်နီးချင်းအိန္ဒိယနိုင်ငံအတွင်းကိုထွက်ပြေးတိမ်းရှောင်နေ ရက2014ခုနှစ်တကောင်စရင်အရာချင်းပြည်နယ်မှာလူဦးရေ9သိန်းနီးပါးရှိပြီးတော့ပြည်နယ်အတွင်းစစ်ဘေးရှောင်သူ 13,000 နဲ့အိန္ဒိယနိုင်ငံအတွင်းခိုးလုံသူ 65,000 ကျော်ရှိကြောင်း ICA အစီရင်ခံစာမှာဖော်ပြထားပါတယ်ချင်းပြည်နယ်မှာမြို့ပေါင်း20ရှိတဲ့အနေနဲ့ recorder ရေစွာဝေဘူလာနာရင်စူခွာပလဝမင်းတက်နဲ့ကံပက်လက်စတဲ့မြို့15မြို့ကိုတော်လိုင်းရေးတပ်ဖွဲ့များကတိမ့်ပိုက်ထားနိုင်ပေမဲ့လည်းစစ်ကောင်စီရဲ့လေးချောင်းရံနဲ့မြေမြုပ်မှန်းအန်တီများအပြင်ပညာရေးကျမ်းမာရေးအပါဝင်အခြေခံလူဝဲချက်များရှိနေသေးတဲ့အတွက်ကြောင့်ဒေသခံအချို့မှအပအများစုမှပြန်လည်အခြေချရန်အချိန်တစ်ခုအထိစောင့်ဆိုင်းရန်လိုအပ်နေသေးကြောင်းအစီရင်ခံစာကသုံးသပ်ထားပါသည်စစ်ကောင်စီကဂျနီဗာသဘောတူညီချက်များနဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတိုးကိုချိုးဖောက်နေပြီးတော့အမျိုးမျိုးနှိပ်စက်ညှဉ်းပန်းတပ်ဖြတ်နေမှုကိုရက်တန့်ရန်နဲ့ချင်းပြည်သူများရဲ့စားဝတ်နေရေးနဲ့အခြေခံလူနေမှုဘဝပြန်လည်ထူထောင်နိုင်ရေးအတွက်နိုင်ငံတကာအဖွဲ့အစည်းများချင်းလူမျိုးနဲ့မြန်မာပြည်သူများရဲ့ထိရောက်တဲ့ကူညီမှုပံ့ပိုးမှုများလိုအပ်လျက်ရှိကြောင်းချင်းရေးရာအဖွဲ့ချုပ်ကအသိပေးထားပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရွှဲတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးမြမပထမဆုံးရန်စာဒေတာကံများကုံစင်းလုံးကြီးလို့စာဝတ်နေရေးချက်တဲလာပြီးဒေတာကိုဆုတ်ခွာလာကြသလိုကျန်ရစ်ခဲ့သူများမှလည်းအခက်အခဲချက်တဲတွေနဲ့ပုံမူရင်ဆိုင်လာရလို့အမိရတဲ့တရင်နဲ့အတူလူလူစကားသံအစီအစဉ်ကိုရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့တရင်နဲ့အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာပြမဆိုရန်စာဒေတာကံများကုံစင်းနှုံးကြီးလို့စာဝတ်နေရေးချက်တဲလာပြီးဒေတာကိုစွန့်ခွာလာကြသလိုကြံရိတ်ခဲ့သူများဟာလည်းအခက်ခဲအချက်တဲတွေနဲ့ပိုးပြီးရင်ဆိုင်လာရပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ရေထင်းဒေတာတွေဟာအလုတ်ကံတွေဖန်တီးပေးပြီးလူမှုစီးပွားဘဝကိုဖွံ့ဖြိုးတိုးတက်စေတယ်လို့သက်ဆိုင်ရာကျွမ်းကျင်သူတွေကပညာရေးဆိုင်ရာရှုထောင့်အရသုံးသပ်ထားပေမဲ့လည်းအကြမ်းဖက်စစ်တပ်လက်ထက်မှာကုံစင်းနှုံးအဆမတန်မြင့်မားလာတာကြောင့်ရေထင်းဒေတာကဒေတာကန်ဒီဟာနေရက်ကိုစွန့်ခွာလာကြပါတယ်။မုံယုံကြီးအင်ပလယ်မှာရှိတဲ့ဒေသခံတွေဟာလေယာဉ်လုပ်ငန်းကိုလုပ်ကင်ကြသလိုတငါလုပ်ငန်းတွေလည်းအတံမွေးကြတာဖြစ်ပါတယ်။မိုးရွာသည့်အင်းရေလွှမ်းချိန်မှာတငါလုပ်ငန်းကိုလုပ်ကင်ကြပြီးအခုလိုဆောင်းရွာသည့်အင်းရေကြချိန်မှာနှုံးမြေအပြည့်နဲ့ပေါ်လာတဲ့လက်မြေတကွက်ချင်းစီစဘာဆိုင်ပြိုးကြပြီးဆောင်းတသိသာဆိုင်ပြိုးကြတဲ့ဒေသဖြစ်ပါတယ်။စဘာနဲ့ငါပေါ်များပြီးရေဆက်ဆက်မှာဂျာညိုဂျာပြူလက်ကစုံနဲ့ဇာရီရိတ်ခါဖြစ်စေတဲ့မုံယုံကြီးအင်းရေထိန်ဒေသကိုဒေသခံတွေကရွှေလိုလဲတင်စားကြပါတယ်အာနာအလီလီသိန်းတိုင်းတိုင်းပြည်ကဆုပ်ယုပ်ပျက်စီးခဲ့ရသလို2021အကြမ်းဖက်စစ်တပ်ကထတ်ဆင့်အာနာသိန်းချိန်မှာတော့ကုံစင်းတို့နဲ့အဆမတန်မြင်မာလာပြီးရွှေလိုတင်စားကြတဲ့ရေရင်ဒေသကဒေသခံတွေဟာနေရက်ကိုစွန့်ခွာလာကြပါတယ်ဒီအချိန်တွေကိုတစ်နှစ်ပတ်လုံးတငါလုပ်ငန်းလုပ်ကင်သူတူကအခုလိုပြောပါတယ
်
ရေတိမ်ဒေသတွေကိုထိမ့်သိမ့်ဖို့ပြီးခဲ့တဲ့1982ခုနှစ်ဖေဖော်ဝါရီလ2ရက်နေ့အီရန်နိုင်ငံရန်ဆာမြို့မှာရေတိမ်ဒေသကွန်ဗင်းရှင်းကိုစတင်ဖွဲ့စည်းခဲ့ပြီးကမ္ဘာအနှံ့ကနိုင်ငံတကာအဆင့်အရေးပါတဲ့ရေတိမ်ဒေသပေါင်း2526ခုကိုရန်ဆာရေတိမ်ဒေသအဖြစ်သတ်မှတ်ခေါ်ဆိုခဲ့ကြပါတယ်အဲ့ဒီဒေတာတွေတဲကဘကိုတိုင်းပြင်ပုံကြီးဒေတာရှိမုံယုံကြီးအင်းဟာမြမပရမဆုံးရန်ဆာရေတိမ်ဒေတာဖြစ်ပြီးစတူရဲမိုင်း40 area A က 25,600 ကျဲဝန်းပါတယ်။မိုးရင်းကာလဝါဇူဝါကောင်ရေဖုံးချိန်မှာဝါရပြန်ကျော်အနက်ရှိပေမဲ့လည်းအခုလိုဆောင်းကုန်ငှက်တွေကျဆားချိန်မှာတော့ရေပြင်လုံးဘယ်နေရာမဆိုဒူးလယ်ကနေခါအထက်ကမကျော်တဲ့ရေတိမ်ဒေတာတစ်ခုဖြစ်လာပါတယ်။မုံယုံကြီးအင်းအတွင်းဒေတာကန်တွေကငလာလို့ခေါ်ကြတဲ့ငဖယ်ရီပေါ်ပေါ်များများထွက်ရှိသလိုငခုငရက်နဲ့အခြားရေဂျိုငါးတွေလည်းထွက်ရှိပါတယ်။အခုနဲ့ဆောင်းကုန်ငှက်ရာသီအတွင်းငှက်မျိုးစိတ်ပေါင်း124မျိုးနဲ့ကောင်းရေ9000နီးပါးတွေ့ရှိရတယ်လို့တတော်ကထုတ်ပြန်တဲ့စီးရင်စရာတွေအရသိရပါတယ်။ မုံယုံကြီးအင်းဒေသခံတွေရဲ့တနေ့တာအစဟာမနက်နေမထွက်ခင်အချိန်ကပင်မိမိတို့လုပ်ငန်းခွင်ရှိရာလေခွင်းတွေနဲ့အင်းပြင်စီကိုရောက်ရှိနေကြပြီးလုပ်ငန်းခွင်ဝင်ကြတာဖြစ်ပါတယ်။အခုချိန်ခါမှာအင်းအတွင်းပြိုးထောင်ကောက်ဆိုက်ထားတဲ့စိမ့်နေတဲ့ဇဝါခင်းတွေကိုတွေ့ရမှာဖြစ်တယ်လို့တာအပြင်မှာလည်းမိုးလုံကာလဖြစ်တဲ့အော်တိုဘာလကနေနိုဝင်ဘာလအတွင်းစိုက်ပျိုးထားတဲ့ရင့်မဲ့ကန်ဒီဇဝါခင်းတွေကိုလည်းမျက်စိတဆုံးတွေ့ကြရမှာဖြစ်ပါတယ်။ရေမြေကောင်းလို့ဇဝါတွေဖြစ်ထွန်းပေမဲ့လည်းအကြမ်းဖက်စစ်တပ်ကဆန်ဇဝါဈေးကိုချုပ်ကန်သတ်မှတ်ထားတာကြောင့်ဇဝါတင်းတရားဈေးဟာရွှေတကြက်သားဈေးအောက်ထွက်ကြော်ကြာဆင်းသွားခဲ့ပြီးလယ်ရှင်အများစုဟာစပားမပေါ်ခင်စားဝတ်နေရေးအတွက်အတိုးနဲ့ချင်းငါတုံးဆွဲလာရပါတယ်ဒီအချိန်လေးကိုဘုံယုံကြီးအရှိတ်ကန်းကလယ်ရှင်အများစုကအခုလိုပြောပါတယ်န
ောက်ပြခါလည်းလောက်တာပေါ့မနောက်ပြခါကျတော့ရွှေတင်ပေါ့အေးပါအခုပြန်ဆက်ကုန်းမကုန်းဆိုတော့အလောက်ပါအဆင်မပြေဘူးတကယ်အဆင်မပြေတော့ကျွတ်တင်တာများလားဘယ်လေးတွေဘာလေးတွေပေါ်လာတဲ့ချိန်ကျတော့ပြန်ဆက်အခုရှင်းလုံးနေကြည့်တာဆိုတော့နှစ်ဆလောက်ကိုကွာအဲ့လိုဆိုခါတဲ့တရားခံအခုက200ခံဖြစ်နေတယ်အဲ့တော့ကိုရတာကိုရှာလို့ရတဲ့ဟာဒီနေကိုဝစားတာဒီများ
နုံမြေကောင်းမွန်စွာကြောက်ရောက်တဲ့ရေတိမ်ဒေသမှာစပားထွက်ကောင်းသလိုနုံမြေပေါ်မှာထုံရက်စိုက်ပြူရတာဖြစ်လို့နွားတွေဆက်တွေကိုအသုံးပြုလို့မရဘဲကျွဲတွေကိုပဲလေယာဉ်လုပ်ငန်းမှာအသုံးပြုကြတာဖြစ်ပါတယ်။များပြားလာတဲ့ကျွဲဟုတ်ကြီးကိုလွှတ်ချောင်းဖို့ရေတိမ်ဆက်ဆက်မှာပေါက်တဲ့မြက်ပင်တွေရှိရာအင်းရေပင်ကပဲစကြက်မြေကြီးအဖြစ်အသုံးပြုကြတာဖြစ်ပါတယ်။ဒါကြောင့်ရေတိမ်ဒေသဟာစက္ကရာကိုအသုံးမပြုနိုင်ဘဲမီယိုဖလာတိုင်းစပားစိုက်ပြူကြတဲ့ဒေသဖြစ်ပါတယ်။ဒါကြောင့်စက္ကရာတွေကိုအသုံးမပြုဘဲလူနဲ့ကျွဲနဲ့ထုံရက်ရတဲ့တီးနှံထုတ်ကုန်လုပ်ငန်းဟာဈေးတွေပိုမရပါပဲကုံစင်းတို့နေအဆမတန်မြင့်တက်ပြီးလဲကားရတဲ့စပားကဈေးမရတဲ့အခါလဲရှင်တွေမှာအကျိုးမြတ်မရှိသလောက်လဲရလူသားတွေမှာလည်းခက်ခဲပင်ပန်းသလောက်အကျိုးမြတ်မရှိတဲ့အခြေအနေဖြစ်လာပါတယ်။ဒီအခြေအနေကိုမုံယုံကြီးအင်းအရှိတ်ကန်းကလဲရလူသားအမျိုးသမီးတူကအခုလိုပြောပါတယ
်
ပြီးခဲ့တဲ့2024ခုနှစ်အတွင်းမိုးရေချင်းကြောင့်အင်းရေပြင်းမြင့်တက်လာခဲ့ပြီးဒုံလို့ဒေသခံတွေခေါ်ကြတဲ့ငှက်အိတ်ငှက်နားခုံတွေမျောပါခဲ့ကဆက်လေအချိန်ပြင်းမောင်းနေတာစားဝတ်နေရေးအခက်ခဲကြောင့်ဟင်းစားအတွက်ငှက်ဖမ်းယူတာတွေနဲ့ရာသီဥတုပြောင်းလဲတွေနဲ့ဌာနေငှက်တွေအပြင်ဆောင်းကုန်ငှက်တွေပါဆက်လက်ကျင်းလဲကျဆားနိုင်မဲ့သူတေသနာနဲ့လုပ်ငန်းစဉ်များမရှိတာတွေကလည်းအင်းအတွင်ဆောင်းကုန်ငှက်အပါဝင်ငှက်ကြောက်မှုနှဲပါခဲ့တယ်လို့ဒေသခံတွေကပြောပါတယ
်ဘူးလာအော်ဒီကဒီတော့ငါဒူးလာကြီးတုံးအောင်လုပ်တာအော်အဲ့ဒီလိုဖြည့်ဆွဲလို့ပါဒီတော့ငါဒူးလာကြီးနဲ့ငါတို့ကလည်းတော့အခုကြောက်ကြရအောင်ကြာခါအားကြီးကြိုးကြိုးလေးတော့ကြာ
ဒါကြောင့်အရှေ့အာရှဩစတြေးလျငှက်ပြန်တန်းရလမ်းကြောင်းအမှတ်119ဖြစ်တဲ့မုံယုံကြီးအင်းဒေသကိုရောက်ရှိလာတဲ့ဆောင်းကုန်ငှက်တွေနဲ့ဌာနေငှက်မျိုးစိတ်တွေကိုလာရောက်လေလာအပန်းဖြေသူတွေလည်းဒီကာလအတွင်းမှာရောက်မလာနိုင်တော့ပဲသူတို့တွေကိုအမိပြုနေတဲ့ဟိုတယ်ဝန်ဆောင်မှုလုပ်ငန်းတွေဆက်လီလုပ်ငန်းတွေလည်းကျဆင်းခဲ့ရပါတယ်ဒီအချိန်လေးကိုဆက်လီဝန်ဆောင်မှုပေးသူတူကအခုလိုပြောပါတယ်ဒီ
တော့တော့ငှက်ပြေအောင်ကတော့မများတော့လို့ဆက်လိုက်ကြတနေကုန်ပြရတော့အမနေမမဟုတ်လေပါလို့ကြာဘူးတဲ့ငါတော့မမကြီးရလည်းမကောင်းတော့ပေါ်လာတဲ့ပုံရောဘုဘူရနဲ့နေရော
ပြီးခဲ့တဲ့2004ခုနှစ်ကတည်းကမြမပထမဆုံးရန်ဆာအသိမှတ်ပြုခံရတဲ့ရေတိမ်ဒေသဟာအနှစ်20ကျော်ကာလကိုရောက်ရှိလာပြီးအကြမ်းဖက်စစ်တပ်ကအာဏာအထက်ထက်သိမ်းတဲ့အဖြစ်ပြက်တွေကြားတံငါရွာအဖြစ်ကတက်မလာနိုင်သေးပါဘူး။ဒါပြင်ကုံစင်းတို့အစမတန်မြင့်တက်လာလို့မီယိုဗလာတံမွေးလုပ်ငန်းတွေကမိသားစုစောင့်ဝင်နေရတဲ့အတက်မွေးဖို့မလုံလောက်တော့ပဲမိမိတို့ဒေသကိုစွန့်ခွာလာကြတဲ့ပြင်ကျန်းရိပ်သူတွေမှလည်းအရင်ကထက်ပိုပြီးခက်ခဲပင်ပန်းကြီးစွာရုန်းကန်နေကြရတာဖြစ်ပါတယ်။ဒါကြောင့်လက်ရှိ2025ခုနှစ်ကမ္ဘာရေဖို့ဒေတာများနေ့အခမ်းအနားကိုမုံယုံကြီးအင်းမှာကျင်းပခဲ့ပေမဲ့ရေတိမ်ဒေတာဖွံ့ဖြိုးဖို့ထောက်ပံ့ပေးမဲ့ဒေတာကန်တွေအတွက်အဖိုးတန်တဲ့လေယာသားငါလုပ်ငန်းတွေအပြင်ဂုံသိက္ခာရှိတဲ့တံမွေးလုပ်ငန်းတွေဖော်ဆောင်ပေးဖို့အကြမ်းဖက်စစ်တပ်ရဲ့အခမ်းအနားအာဂျန်နာမှာဘလောက်ထိပါဝင်နိုင်မလဲဆိုတာမှန်းဆကြည့်နိုင်ပါလေ။မုံယုံကြီးအင်းဒေတာမှာနှစ်ပေါင်း40နီးပါးတငါလုပ်ငန်းလုပ်ကင်လာသူတူကအသက်အရွယ်ကြီးရင်လာပေမဲ့တိုးတက်မလာတဲ့သူ့ရဲ့အခြေအနေကိုအခုလိုပြောပါတယ
်။ကြောက်တယ်သူကြီးလို့ဘာလို့တော့ကောင်းလဲမသိဘူးဆရာကြီးတော့ဘာလို့တော့ကောင်းကြီးလဲဘာလို့တော့ဒီမစားတာလဲဘာလို့ကြီးရတော့ဒီလိုလည်းရောက်မလို့လောက်နေတော့ဒီလိုဒီကောင်ဆုံးနေတယ်ဒီလိုရတော့ဘာလို့တော့ကောင်းကြီးလဲ
အချမ်းဘတ်စစ်တက်က အာဏာသိမ်းပြီးတဲ့နောက်အများပြည်သူရဲ့အဓိကအတံမွေးလုပ်ငန်းတွေပျက်စီးခဲ့ရတယ်လို့အများပြည်သူစိတ်လက်ပန်းဖြေနိုင်တဲ့အခြေအနေတွေလည်းပျောက်ဆုံးသွားခဲ့ရပါတယ်။ဒါကြောင့်လဲမြမပထမဆုံးရန်ဆာရေတိမ်ဒေသခံတွေမှာအကြက်တဲတွေကြောင့်ဝင်ငွေနဲ့ထွက်ငွေမမျှတတော့ဘဲကုန်စင်းလုံးကြီးမြင့်တဲ့ဒဏ်ကိုနှုံးမြေကြမှာအရင်ကထက်ပိုပြီးပင်ပန်းဆင်းရဲကြီးစွာဆက်လက်ရုန်းကန်နေကြရအောင်ပါဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းကြောင်းရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးရဲ့မနက်ခင်းနောက်ဆုံးအစီအစဉ်လေးနဲ့တိုင်းဒါဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင
် The Matubi Timeline Glow Good Bye Kun Tu မစပိတ်ဒီဟိုဆိုင်နီတလားငါယုံနတ်ကူအံထာနေကပုကုငါဇန်နဝါရီ6ရက်နေ့အခမ်းစနာတာအဒမ်ကဘာလာဟလုံးနီအပခနာရခိုင်ခဘလာခါရဆုံတိကယုံစကောင်စီခါကပ်ခက်တာ CDF အရှိုလိုအန်ပဒန်လုံပယာခပ်အမတိကကာဦးတလာကုံထောင်းနေကုံကုလကုငါဇန်နဝါရီနိလှိစရိနေနာစာအလာပင်နမ်ခါကပ် CDF အရှိုလိုစကောင်စီခါကပ်ခဘအယုံနာလုံပယာခပ်အမောက်တိဇန်နဝါရီနိလှိစရိလမ်ကလိုဇန်နဝါရီနိကုနေငါဟဲလ်အကောက်သေးဖယာစကောင်စီခါကပ်လှိစရိအဟင်းလာကတူဂူတလာတင်းစာတဘင်းမူလာMA ลุงโปกเปรตสะคึบแหนอัดเลือขัลตุกโหไปมึบกระเคิมเปาติละโอทางยากลมอัปเป็นเฮนาชินแลนด์เดฟเอนฟอร์สกะเลกะบอกังโกบัตเทเลียนซิกาเปลนามขัลกาปลีตารามเนมิพุนฮัมลาเฮงลุงอเปกูติละกุมทาวนีกุมกุลกุมงาจันวารีนิกุลนิกวานเฮนาสาลาเฮงลุงอกะเปคะเคตาซีดีเอฟเคเคจีบัตเทเลียนซิกาตุตะยินหมู่ซิมเมนทุนตะขแวหมู่นายเมนเฮงเยบออองกูโกลินเนเยบอไซเมนแทอมีขึกติละเมงโลอมีขึกตานุกุมกุมทาวကုံကုလ်ကုံလီအကောစနိရုခနေနာရမ်နေမိဖုန်ဟမ်လာဟင်းလုံအပေကူတီလာ CTF KKG လိုအောလ်ထန်လုံလုံကတင်းစာအပထုမနာမလေးရှားကဖာဇတုံမိဖုန်ပိလနာမ်ခကလိုဝိုင်ဆိုင်ကွာနာဇတုံစုံညီပွဲတော်အစာယူတီလာမင်းလုံတီကပရိုဂရမ်မာတုံပါဘောလုံထွေလလန်းနနေတုံပါနေဟတာဗောလီဘောလလန်းနာအစာိုင်ပါဦးတုံပါဘောလုံထွေနာတင်ကုလန်နေတုံပါဗောလီဘောတင်ဆေထုမနေဟတာဗောလီဘောတင်ပစရိထုမတီလာမင်းလောတိကဝေထေကွာနာဇတုံစုံညီပဲတာကုံထာနေကုံကုလကုံငါဇန်ဝါရီနိကုလနိကွာနှင်လမ်ကလိုဖေဗူအာရီနိခတ်ဟီလ်ဟင်လီခွေယာအစာယူတီလာအောလ်ထန်ယက်လောအပလီနာအစကိုင်းရီဂျင်ကလေးခပွေကိုကိုဝန်းစာကခလ်ခဲလ်အုံနာကဲပခါရာစစ်ကောင်စီဝန်ညောင်းလိုကုံထောင်းနိကုံကုလကုံငါဇန်ဝါရီနိဆ ோம் ထုံပခါရာဘူးမအထက်သီလ်ဒုံငါပိလနမ်ပကွာဒึกတီအယက်ငိုင်ဘန်ဟာအဒါငိုတီလာမင်းလောကိုကိုဝန်းစာကခလ်ခဲလ်ကဲမ်တာခလ်ထိုနာအုံမူလာเซมเบนคนเอกปังอาเลมินิซอมโทมาสิกอมซีโลบูมอถากทิลลาอมติอะกะดึกปิลนามปะกวาขวยาสมือปิลีทูมติลาเมงลาอมวันยองโลบูมอถากทิลดงาคัลคิลแกมกาอิมสนาใบปูซีติวังซากาปิลนามคึกขอโคโฮงขวยลาคาลอะเคลูติลาเมงลาอมบังฮาอะกะดางทางอะยะดงาอะกะดึกขอกึบอมไทติลาออลทางยากลาอมอะบอดนาอาชินซังเนอทะสักทายเดวิดไลกาโซโลอัลบั้มอไทตาอราวทานเวงาซอกปอนีติลาอมากาออฟฟิเชียลเฟซบุ๊กเพจดงาตึงซาอันนี้กาอัลบั้มดากุมทาวเนกุมกุลกุมงาเฟบรุอารีนิสรีนีนาซอกเวติลาปุกเลคัดทุมนีติลาเมงละโอมติกาลาปุกเลคัดขวยากะซอกตึงเตลาปฐมกึบทุมนีติลาถุยอัลบั้มอไทดงกาลาปกวาตาเดวิดไลอมาโลเบยกะเตลติลาตึงซา
เรดิโอดงโลงาณตุนกะไงเขกตากุลคูกะอาตึยัลตะกึมจอนิขัดเหมือนจังคนเอกเปเรเลมินิซอมโทมา16เมตร 17.79 เมกะฮัตดงโลงาก่อณตุนุไทเซงเดมตุบีทามออลทางคนตุนเบซัวจัลลาออมไงนาก็คือเอซาเบดิโมเซะ
ดี
ကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။